အစ်ချစ်နိုင်ငံမှာကျင်းပနေတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းခန်း COP27 မှာတော့ loss and damage လို့သိကြတဲ့ဥတုရာသီပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပေးဆက်ရေးကိစ္စကအဓိကအနေအယူထားပါတယ်။အစ်ချစ်နိုင်ငံ Sharm El Sheikh မြို့မှာကျင်းပနေတဲ့ညှိနှိုင်းခန်းအနည်းမှာတော့ဥတုရာသီအရေးသက်ကြွလှုပ်ရှားသူတရားစင်ကျော်တို့ကပုတ်ထူးနဲ့မှာထုတ်ပေါ်ဆန္ဒပြခဲ့ကြပါတယ်။
Which is not a matter of charity on their behalf, but a matter of.
ချမ်းသာတဲ့နိုင်ငံတွေဘက်ကပေးကမ်းစွန့်ကြဲဖို့ကျမတို့ပြောနေတာမဟုတ်ပါဘူး။ဒါဟာတရားမျှတမှုရှိရေးတန်းတူညီမျှရေးဆိုတဲ့ကိစ္စတွေနဲ့ဆိုင်ပါတယ်လို့ဥတုရာသီအရေးနဲ့ဂျာမတန်းတူညီမျှရေးလှုပ်ရှားတက်ကြွသူအသက်29နှစ်အရွယ်ဇူကီဝါဝှိုက်ကပြောဆိုသွားတာပါ။ချမ်းသာကြော်ဝါတဲ့တိုင်းပြည်ရဲ့လှုပ်ရအများစုကြောင့်ပေါပေါလာရတဲ့ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်တဲ့သဘာဝဘေးအန္တရာယ်ကြီးရဲ့တန်ကိုတော့ဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေကခါစီရင်ဆိုင်နေရတာပါ။ဒါကြောင့်လဲဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကအဲ့ဒီလိုနိုင်ငံတွေအတွက်ဘာနာရေးအထောက်အပံ့တွေတွန်းမြင်ပေးအပ်ဖို့အာဖရိကဥတုရာသီအရေးသက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်။ညီလာခံတက်ရောက်လာတဲ့အာဖရိကနိုင်ငံတွေဘက်ကလည်းဥတုရာသီပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးမှုတွေအရေးအလေးထားတင်ပြကြပါတယ်။COP27 ဥတုရာသီဆိုင်ရာညှိနှိုင်းခန်းမှာဖန်လုံအိမ်တန့်ွေလျှော့ချရင်းနဲ့ဥတုရာသီပြောင်းလဲမှုအကျိုးဆက်ကိုအလူလဲရင်ဆိုင်နေရတဲ့ဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်ဘာသာရေးအကူအညီတွေပုံမတွုံးမြင့်ပေးအပ်ရလို့သဘောထားကွဲလွဲစေနိုင်တဲ့ကိစ္စရအတော်များများကိုဆွေးနွေးနေကြတာလည်းဖြစ်ပါတယ်။